ချမ်းပြည်နယ်ရှိပိုင်းမောင်ခိုင်မိုင်းမြို့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကကျင်းပပြုလုပ်တဲ့အရွယ်မရောက်သေးသူကလေးသူငယ်များစစ်မှုထမ်းခြင်းမှတားဆီးကာကွယ်ထိန်းသိမ်းရေးသိပညာပေးတော်ရှိုးဆွေးနွေးပွဲကိုယနေ့နောက်ပိုင်းကအစိုးရရုံးရလူ့ခြေစုဘူဌာနစီဝေးခမမှာကျင်းပပြုလုပ်ခဲ့ကြပါတယ်ဆွေးနွေးပွဲမှာပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမြို့ဦးစီးမှုဦးအားချာနဲ့ရုပ်တံကျွမ်းကျင်သုံးဦးနေဝင်းတို့ကယခုလိုပဲဆွေးနွေးပါတယ
်အားလုံးပဲမင်္ဂလာပါဒီနေ့ကျင်းပမယ့်တော့ show လေးကတော့အရွယ်မြောက်သေးသူကလေးသူငယ်များစစ်မှုထမ်းခြင်းမှကာကွယ်တားဆီးသင်သိရန်သိပညာပေးတော့ show ပဲဖြစ်ပါတယ်ခင်ဗျာအရွယ်မြောက်သေးသောကလေးသူငယ်များစစ်မှုထမ်းခြင်းမှကာကွယ်တားဆီးရဲ့အတွက်ကုလသမဂ္ဂကဥဆောင်၍နိုင်ငံများအဖွဲ့အစည်းများနှင့်ပူးပေါင်းဆောင်ရွက်လည်းရှိသည်ကိုတွေ့ရပါတယ်လွန်ခဲ့သောနှစ်ပေါင်း20ကျော်ကစ၍လက်နက်ကင်ပြည်ပခန့်များမှကလေးသူငယ်များအသုံးပြုခြင်းကိုအရေးယူဆောင်ရွက်ရန်အားလုံးစူးစီးလာခဲ့ကြပါတယ်ထို့ချင်းအစ၍အရွယ်မြောက်သေးသူကလေးသူငယ်များစုဆောင်းခြင်းနှင့်အသုံးပြုခြင်းကိုအဆုံးသတ်ရန်နှင့်သစီကကွယ်ရန်ရည်ရွယ်၍ကုလသမဂ္ဂကလုံချုံရေးကောင်စီမှပြဋ္ဌာန်းထားသောအရေးယူဆောင်ရွက်မှုအစီအစဉ်များကြောင့်ကလေးသူငယ်ကြားမှပေါင်းတသိန်း300000ကျော်ကိုလည်းပြန်လွတ်ပေးနိုင်ခဲ့ကြောင်းတွေ့ရှိရပါသည်။ကလေးသူငယ်များနှင့်လက်နက်ကင်ပြည်ပကများဆိုင်ရာကုလသမဂ္ဂအထွေထွေသွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နှင့် UNICEF တို့ကတော့ဒီလက်နက်ကင်ပြည်ပကများမှကလေးစစ်သားများကိုအသုံးမပြုသင့်ကြောင်းကဘာလုံးဆိုင်ရာသဘောတူညီချက်သဘောတူညီမှုရရှိရန်ရည်ရွယ်ပြီးတော့ဒီ Children not soja လှုပ်ရှားမှုကမ်ပိန်းတခဲ့ကိုလည်း2014ခုနှစ်မှာစတင်ခဲ့ပါတယ်ရင်းလှုပ်ရှားမှုမှာရင်းလှုပ်ရှားမှုဒီအားလုံးသဘောတူပတ်ဝန်းမှုနိုင်ငံရေးစိတ်ဆန္ဒနဲ့နိုင်ငံတကာအထောက်အပံ့များမြင့်တင်ရန်ရည်ရွယ်ခဲ့ပါတယ်ကုလသမဂ္ဂရဲ့လှုပ်ရှားမှုအစီအစဉ်အပေါ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံများ NGO မိတ်ဖက်များဒေသဆိုင်ရာအဖွဲ့အစည်းများနဲ့ပြည်သူလူထုများ၏ထောက်ခံမှုများကိုချက်ချင်းရရှိခဲ့ပါတယ်2016ခုနှစ်မှာရင်းလုံရှာမှုကမ်ပိန်းပြဆုံးခဲ့တော်လဲမျော်မှန်းထားသည့်သဘောတူညီချက်မှာယခုအခါလက်တွေ့အကောင်အထည်ပေါ်ဆောင်ရွက်လည်ရှိပြီးကုလသမဂ္ဂနှင့် NGO မိတ်ဖက်များတာမကယူနီဆက်ငင်းချိုင်းသေးသေးမှုဒါမှမဟုတ်နိုင်ငံရေးမစ်ရှင်များ၏အကူအညီဖြင့်ကလေးစစ်သားထောင်ပေါင်းများစွာကိုလည်းလွတ်ပေးနိုင်ခဲ့ပြီးပြန်လည်ပေါင်းစည်းပေးနိုင်ခဲ့ကြောင်းတရားပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
မြောက်ဒီသူကလေးသူငယ်အားစုမှုထမ်းခြင်းမှကာကွယ်တားဆီးရေးလုပ်ငန်းများကိုတဆန်ရနိုင်ငံများအလိုက်အကောင့်တွေပေါ်ဆောင်ရွက်ရှိရာလက်ရှိတွင်လှုပ်ဆောင်မှု19ခုရှိပြီးနောက်ဆုံးအနေဖြင့်လက်တလောလှုပ်ရှားမှုအစီအစဉ်ကို2021ခုနှစ်ဩဂုတ်လကမာလီတွင်လက်မှတ်ရထုတ်ခဲ့ကြောင်းသိရပါတယ်ကုလသမဂ္ဂအထွေထွေအသွင်းရေးမှူးချုပ်၏အစည်းအဝေးစာတွင်ကလေးသူငယ်များအပေါ်ဆူဆူရွရွချိုးဖောက်မှုများကိုကင်တွယ်ဖြေရှင်းမိလက်တွေ့အစီအစဉ်များတိုးမြင့်လှုပ်ဆောင်ရန်တဆန်ရနိုင်ငံနှင့်အဖွဲ့အစည်းများတို့တိုက်တွန်းထားပါတယ် CEC သဘောတူညီချက်ဖြင့်စတင်ချိန်မှစ၍လက်တွေ့လုပ်ငန်းစဉ်38ခုလက်မှတ်ရထူထားပြီးရင်းတို့တွင်အစိုးရတပ်ဖွဲ့17ခုတွင်နိုင်ငံမဟုတ်သောလက်နက်ကိုင်အုပ်စု26ခုတို့ပါဝင်ပါသည်ရင်းတို့အနက်12ခုတွင်၎င်းတို့၏ကတိပြုချက်များကိုအပြည့်အဝအကောင့်တွင်ပေါ်ခဲ့ပြီးကြောင်းသိရပါသည်ကလေးသူငယ်၏အသိကိုမပြောင်းလဲနိုင်တော့လဲ၎င်းတို့၏အနာဂတ်ကိုမူပြောင်းလဲပေးနိုင်ပါသည်ဆိုသည့်စကားကဲ့သို့ပင်အရွယ်မြောက်သည့်သူကလေးသူငယ်များပဋိခါများအသုံးပြုခြင်းမှကာကွယ်တားဆီးရေးမှကလေးသူငယ်အတွက်အရေးပါသည့်အနာဂတ်ပေါ်ဆောင်ရေးလုပ်ငန်းစဉ်ဖြစ်ပါသည်။ထို့လုပ်ငန်းစဉ်အပြည့်အဝအောင်မြင်အတွက်တက်ဆိုင်ရာအလုံး၏ပူးပေါင်းဆောင်ရွက်မှုလိုအပ်ကြောင်းပြောကြားရင်းညီကုန်းချုပ်လိုက်ပါခင်ဗျာ
။တရင်ရိုက်ကူးပေးဖို့သူကျွန်တော်ကိုယ်နိုင်မှာ